ထိုင်းနိုင်ငံမဲဆိုင်မြို့၌မြို့နယ်ကြောက်လိုင်ကူအတွင်းသတင်းနှစ်ပတ်ကျော်ကြာပိတ်မိနေခဲ့တဲ့နိုင်ငံမဲတောဝက်ဘောလုံးသင်းဝင်တွေကိုနိုင်ငံသားအဖြစ်ပေးခဲ့ပြီးတဲ့နောက်အခုထိုင်းမြန်မာနယ်စပ်မဲဆောက်ခြေဆိုင်ကလေးနဲ့အမျိုးသမီးကူညီဆောင်ရှောက်ရေးအဖွဲ့ကဆောင်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲကလေးတွေကိုရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ထိုင်းအာဏာပိုင်တွေစီစဉ်ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာအခြေစိုက်ပြီး၁၈နှစ်ကြာမိဘမဲ့ကလေးတွေကိုစောင့်ရှောက်မှုပေးနေတဲ့စောအဖွဲ့စည်းဟာအခုအခါမှာတော့ထိုင်းနိုင်ငံရဲ့တရားဝင်ဖောင်ဒေးရှင်းတစ်ခုဖြစ်လာပါပြီ။ဒီအတွက်ထိုင်းလူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့ထောက်ခံချက်တွေနဲ့ထိုင်းဥပဒေကြောင်းအရဆိုရင်ဒီဖောင်ဒေးရှင်းကကလေးငယ်တွေဟာထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးတွေဖြစ်တာကြောင့်ရောမိဘမဲ့တွေဖြစ်နေတာရဲ့ထိုင်းကျောင်းတွေတက်နေတာရဲ့တွေကြောင့်သူတို့ကိုထိုင်းနိုင်ငံသားပေးဖို့အတွက်လူ့ခွင့်ရေးရှိနေကြီးမစ္စတာဆူရပုံကောင်းချန်ထွက်ကထိုင်းဆိုရကိုတင်ပြခဲ့တာပါ။ဆော့ဖ်ဝဲရဲ့ဆောက်ရှောက်မှုအောက်မှာရှိနေတဲ့မိဘမဲ့ကလေးတွေကအသက်17နှစ်ကနေအသက်18နှစ်ပြည့်ပြီးသူကလေးငယ်55ဦးကိုပထမဦးဆုံးအတုပ်အနေနဲ့ထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုနိုင်ရေးအတွက်မဲဆောက်မျိုးပိုင်ရုံးကနေသူတို့ရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေကိုစက်တင်ဘာလ18ရက်နေ့ကနေစတင်လက်ခံခဲ့ပြီးရက်ပေါင်း90အတွင်းနိုင်ငံသားပေးဖို့ဆုံးဖြတ်ချက်ချပြီးတော့မှဖြစ်ပါတယ်။စောအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ထိုင်းရှင်းနေများကောင်စီရဲ့ကလေးတငယ်နဲ့နိုင်ငံမဲများအရေးရှေ့ပြောင်းလို့သမားရေးဆက်ကော်မတီရဲ့ဥက္ကဋ္ဌလူခွင့်ရေးရှိနေကြီးနိုင်စုလပုံကောင်းချက်ထွက်ကတော့ကလေးအားလုံးဟာထိုင်းနိုင်ငံမှာမွေးဖွားတဲ့တက်တည်အထောက်အထားတွေစေယုံမှတ်တမ်းတွေတာဝန်ခံတဲ့သူတွေရှိတာကြောင့်ဥပဒေကြောင်းအရနိုင်ငံသားပေးဖို့အတွက်အစိုးရဘက်ကတာဝန်ရှိသူတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်
။ဒီဆောင်ကွန်ဖက်ဒစ်နဲ့စပရီးနะหรือว่าမူလီ2นะครับเด็กที่เราดูแลมา18ปีแล้วเป็นเด็กที่เกิดในประเทศไทยในคลินิกหมอสินเชียและโรงพยาบาลแม่ต่อ
လိုအပ်တဲ့သက်သေအထောက်အထားဆက်ရွယ်ဆန္ဒပြည့်စုံနေတာမို့ပြဿနာလည်းမရှိပါဘူး။အခုလိုပဲနိုင်ငံမဲ့ကလေးတွေနေဆက်တစ်ချောင်းမှာအများကြီးရှိနေကြပါတယ်။သူတို့လေးတွေရဲ့အနာဂတ်ဟာနိုင်ငံမဲ့ဘဝနဲ့ပြည့်မနေဖို့အတွက်ကျွန်တော်တို့ဝိုင်းပြီးစ조사ပေးရပါမယ်ဆိုပြီးပြောဆိုသွားပါတယ်။စောဘွဲကထိမ့်သိမ့်ဆောက်ရှောက်မှုပေးထားတဲ့ကလေးတူကတော့သူမအနေနဲ့ထိုင်းနိုင်ငံမှာမွေးပြီးစောဖွဲ့မှာကြီးပြင်းလာခဲ့ကြရတယ်။ထိုင်းကျောင်းမှာပညာသင်နေပါတယ်။ပညာရေးမှာရောအလုပ်ကိုင်နေလုပ်တဲ့အခါမှာရောနိုင်ငံသားမဟုတ်တဲ့သူတွေအတွက်နိုင်ငံသားတွေနဲ့ရှင်မယ်ဆိုရင်တခြားအခွင့်အလမ်းတွေရှိတဲ့အခါမှာမျက်နှာငယ်ရပါတယ်။သူမအနေနဲ့အခုလိုမျိုးထိုင်းအစိုးရကနိုင်ငံသားအဖြစ်ပေးတော့မှဖြစ်တာကြောင့်ထိုင်းနိုင်ငံသားများနီးတူအခွင့်အလမ်းတွေရတော့မှဖြစ်တာကြောင့်ဝမ်းသာပျော်ရွှင်မိပါတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာနိုင်ငံမဲ့ဖြစ်နေတဲ့ကလေးပေါင်း 9,000 ကျော်ရှိပြီးအဲ့ဒီကလေးတွေအတွက်နိုင်ငံသားအခွင့်အရေးရအောင်လဲဆက်ပြီးတော့အစ်င့်လိုက်စ조사ဆောင်ရွက်နေတဲ့အကြောင်းရှေ့နေကြီးကပြောဆိုသွားပါတယ်။ပြီးခဲ့တဲ့လပိုင်းကပဲမဲဆိုင်နိုင်ငံအတွင်းမှာပိတ်မိနေတဲ့နိုင်ငံမဲ့ကလေးတွေက၄ဦးဟာလည်းနိုင်ငံသားရရှိခဲ့တယ်လို့စက္ကူစွန်လေးလုပ်ပြီးဂျပန်နိုင်ငံထိသွားပြီးပြိုင်ပွဲဝင်ရတဲ့မြန်မာနိုင်ငံသားလေးမောင်ထောင်တီလည်းနိုင်ငံသားရရှိခဲ့ပါတယ်ရှင်။